ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ကမ္ဘာလုံးဆိုင်ရာတီဘီအဆုတ်ရောဂါတိုက်ဖျက်ရေးအောင်မြင်မှုတွေဆယ်စုနှစ်တစုကျော်နောက်ကျသွားခဲ့ရတယ်လို့လာမယ့်မတ်24မှာကြားအောင်မဲ့ကမ္ဘာတီဘီအဆုတ်ရောဂါတိုက်ဖျက်ရေးနေ့မတိုင်မီဆရာဝန်တွေကသတိပေးလိုက်ပါတယ
်။ Despite being preventable and curable,
ကာကွယ်ကူသားနိုင်ပေမဲ့လည်း TB အဆုတ်ရောဂါဟာကမ္ဘာပေါ်မှာသေဆုံးမှုအများဆုံးကူးစက်ရောဂါဖြစ်နေပြီးနှစ်ဆက်လူတစ်သန်းခွဲသေဆုံးရတာမို့လူနှစ်သိန်းခွဲလောက်နှစ်ဆက်သေဆုံးရတဲ့ကူးကံအားကျဆင်းမှုရောဂါ AIDS တက်ပိုပြီးသေဆုံးမှုများပါတယ်လို့ Unit 8အဖွဲ့ရဲ့ပြောခွင့်ရ Harvey Vassal ကပြောသွားတာပါ။နိုင်ငံ၉ခုမှာတစ်ခုဟာ TB အဆုတ်ရောဂါပြန့်နှံ့မှုမြင့်မားနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊အင်ဒိုနီးရှား၊မြန်မာ၊ပါကစ္စတန်၊ဖိလစ်ပိန်း၊ဆောက်အာဖရိက၊တာဂျီကစ္စတန်နဲ့ယူကရိန်းနိုင်ငံတွေမှာရောဂါတွေ့ရှိကူးသားမှုပြန်မြ23ရာခိုင်နှုန်းရှိနေတယ်လို့ဂျနီဗာအခြေစိုက် Stop TB Partnership အဖွဲ့ရဲ့လေ့လာတွေ့ရှိချက်တွေအရဆိုပါတယ်
Geographically, Southeast Asia represents 44 people.
ပထဝီအဖြစ်အရှေ့တောင်အာရှဒေသမှာ TB အဆုတ်ရောဂါကူးစက်သူ44ရာခိုင်နှုန်းရှိပြီးတော့အာဖရိကက25ရာခိုင်နှုန်းနဲ့ Pacific အနောက်ဘက်ခြမ်းက18ရာခိုင်နှုန်းရှိနေပါတယ်လို့လည်း Unit 8ဖွဲ့ရဲ့ပြောခွင့်ရ Harvey Vaurser ကဆက်ပြောသွားပါတယ်။ကမ္ဘာ TB အဆုတ်ရောဂါတိုက်ဖျက်ရေးနေ့ကိုဂျာမန်သိပ္ပံပညာရှင် Robert Koch ကရောဂါဖြစ်ပွားစေခဲ့တဲ့ virus ပိုးကိုစတင်တွေ့ရှိကြောင်းကြေညာတဲ့1882 March 24ကိုသတ်မှတ်ခဲ့တာဖြစ်ပါတယ်။ TB အဆုတ်ရောဂါဟာအခုချိန်ထိကမ္ဘာသေဆုံးမှုအများဆုံးကူးစက်ရောဂါတစ်ခုဖြစ်ဦးဆောင်နေစေလည်းဖြစ်ပါတယ်။ TB အဆုတ်ရောဂါကိုကူးသားဖို့ဆေးတမျိုးတည်းသာရှိပြီးရွေးရောက်ပြီးသူတွေအတွက်ဒီဆေးရအာနိသင်ဟာလည်းအကန့်အသတ်နဲ့ရှိနေပါတယ်။ TB လူနာတွေအတွက်အသုံးပြုတဲ့ဆေးရုံခန်းတွေဟာလည်း COVID ရေပေါ်လူနာဆောင်တွေဖြစ်ချက်ချင်းပြောင်းလဲခဲ့ရပြီးအသွားလာကန့်သတ်မှုတွေချမှတ်ထားတာကြောင့် TB ဆန်းသက်စစ်ဆေးခြင်းနဲ့ကုသခြင်းတွေပေါ်မှာလွန်စွာထိခိုက်ရတာဖြစ်ပါတယ်။